ဒီခိုင်မြင်းကတင်းရှောင်လာတဲ့ဒုက္ခသည်တင်းချီခိုးလုံးတွေထိုင်တဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်ခန်းနေတဲ့မှာဒီအပိုင်းမှာတော့ mobile phone internet line အသုံးပြုမှုကိုလုံးဝနီးပါးဖြတ်တောက်လိုက်ပြီဖြစ်ပါတယ်။ဒါကြောင့်စခန်းနေတဲ့မှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်တရင်မောင်းချသလိုဖြစ်သွားပြီးတော့တရင်ချက်လက်ရယူနိုင်ဖို့အရေးပေါ်ဆက်သွယ်ရေးအတွက်အတော်လေးကိုအခက်ခဲကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။အပြည့်စုံကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ရိုဟင်ဂျာတသန်းနီးပါးခိုးလုံနေထိုင်ရာကော့စ်ဘဇာအနီးကဒုက္ခသည်စခန်းတွေထဲကမိုဘိုင်းဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးစွဲခွင့်တွေဖြတ်တောက်ပစ်ဖို့အမိန့်ပေးခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီမံကန့်သတ်ရေးကော်မရှင်ဖြစ်တဲ့ BDRC ကနေပြီးတော့ကပ်နေထဲမှာဖုန်းအသုံးပြုခွင့်အင်တာနက်သုံးစွဲနိုင်မှုကိုကန့်သတ်ပိတ်ပင်လိုက်တာဖြစ်ပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဆိုရဘက်ကရက်အကန့်အသတ်မရှိပိတ်ဖို့ညွှန်ကြားပြီးတဲ့နောက်မှာတော့အင်တာနက်သုံးစွဲခွင့်ကိုတစကန့်သတ်လာတာကနေအခုရက်ပိုင်းမှာတော့မိုဘိုင်းတယ်လီဖုန်းဆက်သွယ်မှုလုံးဝပြတ်တောက်သွားတဲ့အတွက်ဒုက္ခသည်အချင်းချင်းစခန်းတွေထဲမှာဆက်သွယ်ဖို့တော့အတော်လေးကိုအခက်တွေ့လာကြတယ်လို့ Cost Bazaar ကရိုဟင်ဂျာဒုက္ခသည်တူကပြောပါတယ
်။အခုဘယ်ကြောက်လို့ရှိပြီဒီပါပုံလိုက်ရလုံးဝစစ်တေဆိုင်ရတော့လုံးဝပုတ်သွားတယ်။တခြားတလေစင်အပိုင်းစင်လုံးဝစစ်လို့မရပါဘူး။ဒီမှာစခန်းပေါင်း30ရောက်ရှိတယ်။အဲတယောက်တစ်နေရာမှာဖြစ်သွားတယ်အကူကတစ်နေရာမှာအမေကတစ်နေရာမှာဆွေမျိုးတွေကတစ်စခန်းမှာအဲ့လိုဖြစ်နေတာပါအကန့်တကွနဲ့တကွစီပရလဲဝဲသွားပါတယ်အဲ့ဒါအချင်းလားစစ်တင်မှုဆိုတာလုံးဝပြတ်ထွက်သွားပါတယ်နောက်ဒီစစ်မအေးပိုင်းစီလဲပိုလို့ဆိုးရပါတယ်စစ်မအေးစီအေးပေါ်လုံလာတယ်ပါစီနောက်စဉ်ုံစက်ကန်းစေးကန်းတွေနဲ့စစ်တင်မှုအားတော့လုံးဝပြတ်ထွက်သွားပါတယ
်ဟုတ်ကဲ့ရှင်
ရုံချွေးအပိုင်းစီလဲပိုလို့ဆိုးရပါတယ်နောက်တကွစီဖြစ်ပေါ်လာနေစီလီလာတဲ့ခန္ဓာပိုင်းအဖွဲ့စီကိုကျွန်တော်အရှင်မြင်စစ်တင်နိုင်မှာမဟုတ်ပါဘူးခင်ဗျာ
အထူးသဖြင့်ကတော့မူရင်ဇေဝရောင်းဝယ်မှုလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေကာကွယ်နိုင်မှုဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအတွက်ဆောင်ရွက်တာလို့ဘင်္ဂလားဒေ့ရှ်အစိုးရကအကြောင်းပြပေမဲ့လို့စခန်းတွေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်တည်ငြိမ်မှောင်ချသလိုဖြစ်ပြီးကဘာကြီးနဲ့ဆက်သွယ်ပြတ်တောက်သွားနိုင်တာမို့ပြန်လည်စဉ်းစားပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကိုကုလနိုင်ငံတကာနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကနေတဆင့်ဒုက္ခသည်တွေကတောင်းဆိုကြောင်းရိုဟင်ဂျာဒုက္ခသည်ကပြောပြပါတယ်လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေရဲ့နောက်ပိုင်းထွက်ပြေးသွားရတဲ့ဒုက္ခသည်တွေဘက်ကနေရရင်းကိုပြန်လာနိုင်မှုကလက်ရှိရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေတွေကိုသိဖို့နဲ့ကြံခဲ့တဲ့မိသားစုတွေနဲ့ဆက်သွယ်နိုင်မှုကဖုန်းဆက်သွယ်မှုပဲရှိတဲ့အချိန်မှာအခုလိုဖြတ်တောက်လိုက်တဲ့အတွက်အခုရက်ပိုင်းမှာတော့အဆက်အသွယ်တွေပြတ်သွားရတယ်လို့ရခိုင်ပြည်နယ်မောင်နှုံမြို့နယ်နေရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကပြောပါတယ
်ဒီလိုလုံးလိုက်တာကတော့ကျွန်တော်ဘယ်လိုပြောမလဲစိတ်မကောင်းဘူးပေါ့စိတ်မကောင်းရဆိုတာကကျွန်တော်မှာဟိုဖေးရောက်သွားတဲ့လူတွေမှာဒီဘက်မှာအနည်းတွေရှိမှုတွေရှိတာရှိတယ်သူဆက်ဆက်လို့မရဘူးပြင်းနေတယ်တတိယဆက်လက်ပြီးရယူရင်းမှလည်းသူတို့မှစိတ်တွေကြုံမယ်အတိကသူတို့ဘင်္ဂလားဒေ့ရှ်အစိုးရရည်ရည်တာကသူတို့မှလည်းဒီလူတွေကဝင်ထုတ်ဝင်ဖို့ပြင်းနေတာဘူးသူတို့ကဒီလူတွေမြန်မာဘက်ကိုပြန်မလာရကအဲ့တော့ဒီဘက်မှာကျွန်တော်ရှိတယ်ကျွန်တော်နဲ့သူတို့ကမြန်မာအစိုးရကပြန်ခေါ်ဖို့လောက်လုပ်ကြကကျွန်တော်နဲ့ပုံခေါ်ပြီးတော့မိတယ်ပေါ့နော်အဲ့ဆိုမှအချမ်းတွေဘယ်လိုလဲအင်းဒီလိုစောက်တာဒါရမန်လာပေါ့သူတို့အဲ့လိုစုံစမ်းတယ်ကျွန်တော်ကဒီမှာပြနေတဲ့ဟာတွေကိုအမှန်တမ်းပြောပြတယ်ပြောပြတဲ့အခါသူတို့ကအဲ့ဒါကြီးကကျွန်တော်တွားရမယ့်အရှင်မဟုတ်ဘူးဆိုပြီးတော့သူတို့ကဆုံးဖြတ်တယ်ပေါ့နော်အဲ့လိုအကြံတွေကြီးရှိဖြစ်တယ်အခုပုံလိုက်ကိစ္စတာကျွန်တော်ကမှသူရနဲ့ဒီနာကသူရကအဲ့ဒါတကူကူညီးပြီးတော့သူတို့လုသွားလာဆိုပြီးတော့ကျွန်တော်ကလည်းအဲ့လိုလေ
မြန်မာပြည်ကတိမ်းရှောင်သွားတဲ့မွတ်စလင်တိမ်းနဲ့ချီရဲ့လုံခြုံရေးအရာဘင်္ဂလားဒေ့ရှ်ဆိုရဘက်ကတာဝန်နဲ့အညီဆောင်ရွက်တာဖြစ်သူဒီဒုက္ခသည်တွေအရေးမြန်မာဆိုရမှာပဲအဓိကတာဝန်ရှိပါတယ်လို့ကမန်မျိုးသားတွတ်တက်ရေးပါတီကဦးတင်ငွေကလည်းသုံးသပ်ပါတယ
်လက်ရှိတော့ဘင်္ဂလားဒေ့ရှ်ဆိုရကဒီဆိုရမှုတစ်ခုအနေနဲ့လုပ်တာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့ဆိုတော့ဒီဘင်္ဂလားဒေ့ရှ်မှာကျွန်တော်ရောက်နေကြတဲ့ဒုက္ခသည်တွေကလည်းမြန်မာအစိုးရကလည်းသူတို့လာခြင်းအောင်လာနိုင်လောက်တဲ့အနေအထားအချင်းအချင်းဖြစ်အောင်တော့သူတို့ဟိုစီစဉ်ပေးဖို့လိုပါလိမ့်မယ်။ဆိုလိုတာကသူတို့ဒီပြန်လာတဲ့အခါသူတို့တောင်းဆိုထားတဲ့နိုင်ငံသားစစ်ခွင့်တွေနောက်တစ်ခါအလုပ်ကင်အခွင့်အလမ်းတွေနောက်တစ်ခုကလွတ်လွတ်လပ်လပ်သူတို့ဟိုလုပ်ကင်တောက်ခွင့်တွေဒီပေါ်မှာတော့ကျွန်တော်တို့ကအစိုးရအနေနဲ့ဖန်တီးဖို့လိုပါတယ်
ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသေဆုံးတဲ့အထိရာဇဝတ်ပစ်မှုတွေကျူးလွန်မှုတွေဖြစ်ပြီးတဲ့နောက်မှာအခုလိုမျိုးဘင်္ဂလားဒေ့ရှ်အစိုးရဘက်ကညွှန်ကြားချက်အမိန့်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာဖြစ်ပါတယ်